ကတော့ကလေးတွေနဲ့ပတ်သက်ပြီးတော့မိဘတွေနဲ့တကားပြောပြလို့ပါအဲ့ဒါလေးပြန်ပြီးတော့ဖောက်တယ်ထားကြတာပါကျွန်တော်များမိဘတွေကကျွန်တော်မေးကြည့်ပါတယ်သူတို့မှာရှိတဲ့မူလတန်းအရွယ်ကလေးတွေနဲ့ပတ်သက်ပြီးတော့ဘယ်လိုပြဿနာတွေရှိနေလဲဆိုတော့ကလေးတွေရဲ့အမေးအမြန်းထူတာကိုသူတို့တမ်းမခံနိုင်တော့ဘူးတဲ့အဲ့ဒါကိုပြောတယ်အဲ့တော့ကလေးတွေကကြောင်းစပြီးတော့ထားလိုက်တာသူတို့ကလေးတွေစီကလိုချင်တဲ့အရာဘာလဲဆိုတော့စာတွေအများကြီးရေးလာတဲ့စာမျက်နှာတွေကိုသူတို့တွေ့ကျင်တယ်ဂဏန်းတွေအများကြီးတွေ့ထားတာကိုသူတို့တွေ့ကျင်တယ်ဒါပေမဲ့သူတို့မျှော်လင့်ထားတာတွေမဖြစ်လာဘဲနဲ့ကလေးတွေစီကမေးခွန်းတွေကြီးပဲတက်လာတော့မိဘတွေကစိုးရိမ်တယ်လို့ပြောပါတယ်အဲသူတို့ရဲ့စိုးရိမ်ချက်ကြီးကတော့ပုံစံကွက်ဟောင်းတွေကစိုးရိမ်နီးပဲလို့ကျွန်တော်လည်းပြန်ဆွေးနွေးတာပေါ့အဲ့တော့ကလေးတွေမိတတ်တာဘာလဲဘာကြောင့်တိကျင်တာလဲဘာကြောင့်ဆက်စုတာလဲတကယ်တော့အဲ့ဒီအရွယ်ရဲ့အနှစ်သာရကိုကဟောတာကိုဟောလို့ရေးပါဒါကိုမကျက်လို့မရဘူးဒါကိုတွက်ကိုတွက်ရမယ်ဆိုပြီးတော့အမိန့်ပေးလို့ရှိရင်တဲမကျင်တတ်ပါဘူးသူတို့ရဲ့စိတ်ရောလက်ပါတဲ့နေခြင်းမျိုးမဖြစ်ပါဘူးတကယ်တော့သူတို့မင်းများနေခြင်းကပင်တင်ကြားနေရပါပဲကျွန်တော်တို့ကစာတင်နေဆိုတာကိုကျွန်တော်တို့သိထားတာကကျွန်တော်တို့ရေးနေခြင်းနဲ့အခရာကိုလိုက်ရေးတာကိုသာကျွန်တော်တို့ကအမြဲမှတ်ထားတာကိုအဲ့ဒါမှကျွန်တော်တို့ကျင်တတ်တာကိုကျွန်တော်တို့တကယ်တော့အဲ့ဒီအခရာစလုံးတွေကနန်းတွေဟာကျွန်တော်တို့ရဲ့တိမှုကိုချက်ချင်းသွားနိုင်တာမဟုတ်ဘူးလို့ကျွန်တော်ကဈာကနေပြီးတော့စောရကတက်ကျင်လာပါခုနကကလေးသိနေတဲ့အချက်တွေကိုကျွန်တော်တို့အခုချက်ချင်းဖြေလို့ရရတာနဲ့ကျွန်တော်တို့ကြော်သွားကြပါပဲဘာကြောင့်လဲစာများများတက်ပြီးဆိုတာကိုကျွန်တော်တို့ကလိုချင်တာကိုများများအသိဉာဏ်ကျွယ်ဝပြီးဆိုတာမျိုးကိုကြတော့ကျွန်တော်တို့ကဒုတိယအဆင့်မှာပဲထားချင်ကြတော့ဒါကြောင့်မလို့အင်မတန်ရိုးစင်းတဲ့မေးခွန်းဖြစ်တဲ့ကောင်းငင်ကြီးဘာလို့ပြားလဲပင်လယ်ဘာလို့ပြားလဲတောင်တန်းတွေဘာဖြစ်လို့ပြားလဲစသဖြင့်ပေါ့ကျွန်တော်တို့စိတ်ရှိတဲ့စီမဖြေပေးချင်ပါဘူးပြီးတော့တည့်ရက်တွေဘာဖြစ်လို့စိမ့်လဲငါးတွေကဘာဖြစ်လို့ရေမနစ်တာလဲညက်တီကြတော့ဘာဖြစ်လို့ပြန်နိုင်တာလဲကျွန်တော်တို့ဖြေမယ်ဆိုရင်ဖြေလို့ရပါလေနဲ့ကလေးတွေကိုဒါတွေနောက်တော့တိလိမ့်မယ်တော့တဲ့စာချက်ဒါနဲ့ပဲကျွန်တော်တို့ပြီးနေကြပါလေအဲ့ဒီကလေးရဲ့စိတ်ထဲမှာမကျေနပ်မှုဖြစ်နေတဲ့အချိန်မှာတစုံတရာလှုပ်လိုက်ရင်ကျွန်တော်တို့ကချင်းချောက်ကြတယ်ယုတ်တိမရှိတာတွေနဲ့ကိုတကယ်ကိုချင်းချောက်မိတာအဲ့တော့နောက်ပိုင်းမှာကျွန်တော်ကလေးတွေကိုသတိထားကြည့်မိတယ်မိဘတွေကိုလည်းမေးကြည့်တဲ့အခါမှာသူတို့တနည်းတနည်းလေးပြောတာရှိတယ်။ကလေးတွေကတဲ့ယုတ်တိမရှိတာနဲ့ချင်းချောက်တာမကြိုက်ဘူးလေ။ဟုတ်တယ်။ကျွန်တော်တို့ဘာပြောပြောတကယ်တော့ယုတ်တိရှိဖို့လိုတယ်လေ။အဲ့တော့မိဘတွေဂရုစိုက်နေတယ်ဆိုတဲ့ကိစ္စတွေအဲကလေးတွေအပေါ်မှာအစာရောသွားလို့စာချက်တာရောလို့စသဖြင့်ပေါ့ကျွန်တော်တို့ဘာတွေကိုတည်တည်ချာချာကလေးတွေအတွက်သူတို့နေရာကဝင်ပြီးတော့စဉ်းစားပေးခဲ့ကြပါလေ။ဥပမာဆိုလိုတာကတော့တချို့နေရာတွေမှာမိဘနဲ့ကလေးတွေညင်းကြတာရှိပါတယ်။ကလေးတွေကရွေးချယ်နေတယ်ဗျ။ဥပမာဆိုလို့ရှိရင်စားကြရဆိုရင်၄-၅မျိုးတည်းကသူကြိုက်တာကိုရွေးရမယ်ဆိုရင်အင်မတန်ကျဉ်တတ်ပါတယ်အဲ့ဒါတော့ရုပ်ရည်မရွေးဘဲနဲ့ဟိုကကောင်းလားဒီကကောင်းလားစားသဖြင့်ပေါ့လေချလိုက်ပြန်ကောက်တင်လိုက်လုပ်နေတာပါဒါနဲ့ကျွန်တော်တို့စိတ်ရှည်တင့်နေလို့ကျွန်တော်ထင်တယ်ဘာဖြစ်လို့လဲဆိုတော့သူ့ကိုနံပါတ်၁အခွင့်အရေးစပေးတာကိုကျွန်တော်တို့ပြမယ်ပြီးရင်သူ့ကိုတာဝန်ယူမှုကျွန်တော်တို့ကလာရတော့မှာဘူးအဲ့တော့ကျွန်တော်တို့ကတာဝန်ယူခိုင်းရင်အခွင့်အရေးမပေးလို့မရဘူးလို့ကျွန်တော်ဆိုချင်တာပါကျွန်တော်တို့ကတာဝန်ယူရဲ့ကလေးတွေဖြစ်စေခြင်းနဲ့ကလေးတွေကိုကျွန်တော်တို့ခိုင်းရတော့မယ်နိဒါဆိုရင်သူ့အခွင့်အရေးပေးရမယ်လို့ကျွန်တော်ကကလေးတွေကပြောနေတာပါကောင်းပြီဘယ်လိုရွေးချယ်မှုမျိုးလဲဥပမာဆိုရင်အစားတောက်ဆိုတော့သူ့ကိုအ ਨੇ ဆုံးနှစ်ခု၃ခုစသဖြင့်ရွေးစေခြင်းလဲဆိုတာသူ့ကိုအခွင့်အရေးပေးပြီးကောင်းပြီဟောဒီဘက်ကတော့အစိတ်တောက်ဖြစ်မဲ့အာဟာရကိုငင်းဆန်မဲ့အရာတွေမပြရဘူးမင်းဟာဘယ်ထက်ကရွေးခွင့်ရှိလဲဆိုတော့အာဟာရဖြစ်မဲ့အစာတွေတွေကတော့မင်းဟောဒီမှာကြိုက်တာရွေးခွင့်ရှိတယ်ဟောဒီဘက်ကတော့မင်းကိုအစိတ်တောက်ဖြစ်မဲ့ယောဂဗျာဖြစ်တဲ့အတွက်ကြောင့်ရွေးခွင့်မရှိဘူးဒီလိုမျိုးစပြီးတော့နားလည်စေချင်တာပါအဲ့ဒီမှာမိဘတယောက်ကကျွန်တော်သတိထားမိတာကိုတွေ့ပါတယ်ညနေ6နာရီကျော်လို့ရှိရင်အဲ့ဒီတကြားလုံးနေချောကလက်တွေမစားဘူးလို့ပြောတဲ့အခါမှာကလေးကဘာဖြစ်လို့လဲလို့ပြန်မေးပါတယ်အများစုကတော့မိဘတွေကဘာပြောတတ်လဲဆိုတော့အာရှေ့လိုက်တာမစားနဲ့ဆိုမစားနဲ့ပေါ့အဲ့လိုပဲပြောတာများပါတယ်ဘာဖြစ်လို့လဲဆိုတော့ဆရာဝန်ကညွှန်ကြားထားလို့ပါအဲ့တော့တာမန်အဖြစ်ပြောရင်အချို့မိဘတွေကမဟုတ်ဘူးသွားတွေပိုးစားမှဆိုလို့အဲ့ဒါကလွဲနေတယ်တဲ့တကယ်တော့ကလေးတွေရဲ့စိတ်ပညာကိုနားလည်တဲ့ဆရာဝန်ဆိုတာဒါကမဟုတ်ပါဘူးတဲ့အဲ့ဒါကသွားတိုက်လိုက်လို့ရတာပဲတဲ့တကယ်ကြတော့ကလေးရဲ့ကိုယ်ထဲမှာတရားဓာတ်မြင့်မားရင်အဲ့ဒီကလေးကနေနေမနေနိုင်တော့ပါဘူးသူ့ရဲ့ခန္ဓာကိုယ်ထဲမှာဇီဝကံမဖြစ်စဉ်အရာကလေးဟာချောကလက်လိုဂျားလုံးလိုလိုအချိုးတွေဝင်သွားပြီဆိုရင်သူဟာစော့ကစားကျင်လာပါတယ်ညီညီနေလို့သူ့ရဲ့ခန္ဓာကိုယ်ထဲတုံ့ပြန်မှုကရဖို့မရတာပါအဲ့တော့လူကြီးတွေကညအိတ်ခံနေကြမှာတအားစော့နေတဲ့ကလေးကိုထိမနိုင်ကြတော့တဲ့အဖြစ်မျိုးတွေဖြစ်လာတယ်ဒါပေမဲ့အဲ့ဒါကိုကလေးကိုရေရအောင်မရှင်းပြနိုင်တဲ့နေရာမှာကလေးကအမိန့်ကိုပဲပြီးသွားတော့အကြောင်းနဲ့အကျိုးကိုသူတို့သိခွင့်မရဘူးအဲ့တော့နောက်ဆုံးပြန်ပြီးတော့ချုပ်လိုက်ရင်မိဘတွေရဲ့ပူပန်မှုတွေဟာပုံစံအဟောင်းတွေကဒုတိမို့ကျွန်တော်တို့ကိုစာချက်ကနန်းထွက်ဆိုတဲ့ကလေးမျိုးကိုပဲလိုချင်တာလားတကယ်တော့တဘာဝကြကြဖွံ့ဖြိုးခွင့်ရတဲ့သူ့ရဲ့အခွင့်အရေးကိုတောင်းဝန်ယူမှုကိုရှိတဲ့ကလေးမျိုးရဲ့ကြီးပြင်းမှုမျိုးလိုချင်တာလားဆိုတာကိုစဉ်းစားကြဖို့ပါ ကျွန်တော်တို့ကလေးတွေကိုအချောင်းကျိုးနဲ့ဆင်ပြီးတော့အရာရာကိုရှင်းပြနိုင်တဲ့မိဘတွေဖြစ်စေချင်တာပါဒါမှလည်းကလေးတွေဟာအကြောက်တရားကြောင့်လိုက်နာရတယ်ဆိုတာအထက်အချောင်းကျိုးကိုနားလည်လို့သဘောတူညီမျှလိုက်နာရတဲ့ကလေးမျိုးဖြစ်အဲ့ဒီตายရသောအိမ်တော်များကိုကျွန်တော်မြင်တွေ့လို့အခုလိုအကြံဉာဏ်ပေးလိုက်ပါတယ်